Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ17ရက်တောက်တာနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေ့အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာနှစ်သစ်ညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါကမ္ဘာတော်မှာနှစ်တကူကျိုးစုဝက်ခန္ဓာတွေကိုအများအပြားအနှောက်အယှက်ကြီးကြီးမားမားမရှိဘဲကျင်းပခဲ့ကြပါတယ်။ဆော်ဒီအာရေဗျနိုင်ငံဒူဘိုင်းမြို့ကနှစ်တကူကျိုးစုပွဲလုပ်မဲ့ကမ္ဘာအမြင့်ဆုံးတိုက်ကြီးနဲ့မလမကန်ကဟိုတယ်မှာနှစ်တကူချိန်မတိုင်ခင်လောင်နဲ့မီးကတော့အခုငြိမ့်သွားပါပြီ။ဇန်နဝါရီလ4ရက်မှာကြာရောက်မဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်အမေရိကန်ပြည်ထောင်စုကတဝန်လွှာပေးပို့ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေအစီအစဉ်မှာတော့ကုန်လွန်သွားပြီဖြစ်တဲ့2015ခုနှစ်အတွင်းကမ္ဘာတော်မှာဖြစ်ပျက်ခဲ့တဲ့ထိပ်တန်းအကြောင်းအရာတချို့ကိုတင်ပြပေးသွားဖို့ရှိပါတယ်။အဲ့ဒီမတိုင်ခင်အခုအရင်ဦးဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိမ့်တဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင
်အမေရိကန်ပြည်တော်စုနယူးယောက်မြို့ကနေဩစတြေးလျနိုင်ငံအစိုးကမ္ဘာတဝမ်းကလူသန်းပေါင်းများစွာဟာလူညုံရေးတင်းကျပ်ထားတဲ့အခြေအနေအောက်မှာပဲအကြမ်းဖက်ဖြစ်ရတဲ့ဒဇုံတရားမရှိဘဲနဲ့နှစ်သက်ကူကျူးဆိုခဲ့ကြပါတယ်နယူးယောက်မြို့မှာနှစ်သက်ကူချိန်စက္ကန့်ပိုင်းကိုချိန်မှတ်ရေတွက်ပွဲလုပ်တဲ့ဖန်ဘောလုံးကြီးတဖြည်းဖြည်းကျသွားတဲ့အချိန်မြို့လေကောင် Times Square မှာလူထောင်ပေါင်းများစွာနှစ်သက်ကူကျူးဆိုခဲ့ကြတယ်လို့ဩစတြေးလျနိုင်ငံမှာတော့ဆစ်ဒနီစိတ်ကမ်းမှာကောင်းကင်တစ်ခုလုံးလင်းထိန်သွားတဲ့အထိမီးရှုံမီးပန်းတွေပစ်ပေါက်ပြီးနှစ်သက်ကိုကျူးဆိုကြပါတယ်။ဂျပန်နိုင်ငံမှာလည်းနှစ်သက်ကူချိန်မှာကောင်းကင်ရံထက်မိုးပြံပူပေါင်းတွေလွတ်တင်ပြီးကျူးဆိုကြပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာတော့အကြမ်းဖက်တိုက်ခိုက်တာတွေနဲ့ကြုံရနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကြောင့်နှစ်သက်ကူအကျိုးညမှာမီးရှုံမီးပန်းပစ်ပေါက်မဲ့အစီအစဉ်ကိုဖျက်လိုက်ရပြီးတဲ့နောက်နှစ်သက်ကူပွဲတော်ဆင်နွှဲတာတွေလည်းမရှိခဲ့ပါဘူး။ဂျာမနီနိုင်ငံမြို့နယ်မြို့မှာတော့မီးရထားပူတာရုံနှစ်ခုမှာနှစ်သက်ကူညအကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့ခိုင်မာတဲ့ချိန်ချောက်မှုသတင်းတွေရခဲ့တာကြောင့်အဲ့ဒီဘူဒာယုံတွေကနေဘေးလို့ရထွက်ခွာဖို့ခရီးသည်တွေကိုရတက်ဖွဲ့ကညွှန်ကြားခဲ့ပါတယ်။အဲ့ဒီနောက်တော့အကြမ်းဖက်ဖြစ်ရတဲ့ဇုံတရားမရှိခဲ့ပါဘူး။အကြမ်းဖက်ဖြစ်ရတွေရှိခဲ့ဘူးတဲ့ပြည်ထောင်နိုင်ငံမှာဆိုရင်တော့ရှောင်းဇလီဇေးလမ်းမပေါ်မှာမီးရှုံမီးပန်းတွေပစ်ပေါက်မဲ့အစီအစဉ်ကိုဖျက်လိုက်ရပေမဲ့လူများပြားကတော့2016နှစ်သစ်ကိုကြိုဆိုတဲ့ရုပ်ပုံတွေနဲ့စလိုက်ထိုးထားတဲ့နာမည်ကျော် Arc de Triomphe မုတ်ဦးကြီးအနီးတွားရောက်စုဝေးပြီးနှစ်သစ်ကိုကြိုဆိုကြပါတယ်။
Sorry Arabia နိုင်ငံဒူဘိုင်းမြို့လည်းကမိအကြီးကျယ်လောင်းသွားတဲ့အစိမ်းခံဟိုတယ်ကြီးမှာခုတော့မင်းငိမ့်တက်လိုက်နိုင်ပါပြီ။နှစ်တကူကြို့ဖို့ထောင်းတောင်းချီတဲ့လူတွေစုဝေးနေကြတဲ့နားမှာဘာကြောင့်အခုလိုမိလောင်ကြွတ်မှုဖြစ်ရသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟိုတယ်မှာတဲခွန်နေတဲ့လူ14ယောက်တန်းရအနှဲငယ်ရောက်တတ်ကြတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းဟိုတယ်အဆောက်အုံမိလောင်နေတဲ့အကြောင်းအသိပေးတာမျိုးမရှိဘူးဆိုပြီးတော့လည်းအဲ့ဒီမှာတဲခွန်နေကြတဲ့လူတွေကပြစ်တင်ပြောဆိုပါရယ်။ဒူဘိုင်းအစိုးရဖက်ကတော့လူတိုင်းကိုဘေးလို့ရရွှေ့ပြောင်းပေးလိုက်နိုင်တယ်လို့ပြောပါရယ်2016နှစ်တကူမီရှူမီပန်းတွေလွတ်မဲ့မီတာ800အမြင့်ရှိတဲ့ကမ္ဘာအမြင့်ဆုံးမိုးမျော်အဆောက်အုံဘာခလီဖာရဲ့မျက်နှာချင်းဆိုင်မှာ The Address Hotel တည်ရှိတာပါမီးလောင်နေတဲ့အဆောက်အုံကိုနောက်ခံထားလို့မီရှူမီပန်းတွေကိုပစ်ပေါက်ခဲ့တဲ့ထူးခြားတဲ့မြင်ကွင်းကတော့လူအတော်များများဖို့မမေ့နိုင်စရာမြင်ကွင်းအဖြစ်ရှိနေအောင်ပါပ
ါမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အောင်ကသူ့နှစ်တကူနဲ့သူ့ရဲ့မြင်ကွင်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့ရေးကြီးပုံကိုအဓိကအလေးထားပြီးပြောသွားပါတယ်တီတီတတာချင်းချောက်ပြောဆိုတာမျိုးဒါမှမဟုတ်သူ့နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ပြောဆိုတာမျိုးတွေမပါပါဘူးဘလတ်စတင်မြန်မာကိုင်းအစ်စ်သူ့ရဲ့အမှတ်တင်ကိတာဘေးနှစ်ဖက်ကိုရှင်းနေအောင်ညှတ်ထားတဲ့သဘင်ပုံစံနဲ့ခင်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုထူးထူးခြားခြားဖြစ်လာအောင်လုပ်ဖို့နဲ့နိုင်ငံရဲ့လူနေမှုအဆင့်တန်းကိုတိုးတက်အောင်လုပ်ဖို့လိုအပ်တဲ့အကြောင်းပြောပါတယ်မိနစ်30ကြာမင်းကွန်းထဲမှာအတိအကျအသေးစိတ်တွေကိုပြောသွားတာတော့အမှတ်ရှိသလောက်ပါပဲ2012ခုနှစ်မှာသူ့ရဲ့ဖခင်ခင်ဂျိုအီးမမျောလင့်ပဲကွယ်လွန်သွားပြီးတဲ့နောက်နိုင်ငံကောင်းဆောင်ဖြစ်လာခြင်းကလေးကဆိုရင်အခုမိန်ကွန်းဟာသူ့ရဲ့လေးချိန်မြောက်ပါအရင်မိန်ကွန်းတွေမှာပြောခဲ့ဘူးတဲ့အကြောင်းအရာတွေကိုပဲအများအားဖြင့်တော့ထပ်ပြောသွားတာပါပဲထိုးပေါက်နှောက်ရက်မဲ့ပြင်ပကလူတွေရန်ဆလာရင်စစ်ဖြစ်ဖို့အစင်သင့်ပဲလို့လေကင်ကသတိပေးသွားပါတယ
်2016ခုနှစ် January လ4ရက်နေ့မှာကြာရောက်မဲ့မြန်မာနိုင်ငံလွတ်လပ်ရေးနဲ့အထိမ်းအမှတ်အဖြစ် American ပြည်ထောင်စုကတဝန်လွှာပေးပို့ခဲ့ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်သမ္မတဥဘာမားနဲ့အမေရိကန်ပြည်သူများကိုစားဆုတောင်းမေတ္တာပို့သတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီး John Kerry ကဒီဇင်ဘာလ31ရက်နေ့နေ့စွဲနဲ့တဝန်လွှာပေးပို့တာပါ68ကြိမ်မြောက်မြန်မာလွတ်လပ်ရေးနေ့ဟာသမိုင်းဝင်ပါလီမန်ရွေးကောက်ပွဲကြီးပြီးစီးတဲ့အချိန်ဖြစ်တဲ့အကြောင်းပထမအကြိမ်မဲပေးခွင့်ရသူတွေအပါအဝင်တမောင်များစွာသောပြည်သူတွေဟာဒီမိုကရေစီပုံမပြပြင်းပြီးတော့ငြိမ်းချမ်းကြွယ်ဝတဲ့အနာဂတ်ရွေးချယ်ခွင့်ကိုစုပ်ကိုင်နိုင်ခဲ့ကြတဲ့အကြောင်းတဝန်လွှာမှဖော်ပြထားပါတယ်အဲ့ဒီပန်းနိုင်တွေကိုခြိတက်ရမှာမြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံမြဲထောက်ခံသွားမှာဖြစ်တဲ့အကြောင်းဒီမိုကရေစီအဆောက်အုံနဲ့ခိုင်မာရေးလှုပ်ခွင့်ရေးတွေတွန်းမြင်ကာကွယ်ရေးနဲ့ကျဲပြန့်ပြီးအားလုံးအကျိုးရှိစေမဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ပူးပေါင်းပြီးတော့ဆက်လက်ဆောင်ရွက်သွားမှာလည်းဖြစ်တဲ့အကြောင်းမစ္စတာကယ်ရီရဲ့တဝန်လွှာမှာဖော်ပြထားပါတယ်မြန်မာပြည်သူတစ်ရက်လုံးလာမနစ်တဲ့မှာငြိမ်းချမ်းသာယာဝပျော်ပြီးဘေးရန်ကင်းဝေးကြစေဖို့ကိုလည်းဆုမွန်ကောင်းတောင်းထားပါတယ်
အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ရဲ့စံချိန်တင်ဆိုးရွားနေတဲ့လေထုညဉ့်ညံ့မှုကိုလျှော့ချဖို့ရည်ရွယ်တဲ့စံတမှုတစ်ခုကိုဒီကနေ့နှစ်သစ်မှာပဲစတင်လိုက်ပါတယ်။မကနန်းကားနံပါတ်နဲ့ကားတွေကိုနယူးဒေလီမြို့တော်မှာဒီကနေ့ကစပြီးမကနန်းနဲ့ရက်တွေမှာပဲမောင်းခွင့်ပြုပါတော့တယ်။စုံကနန်းကားနံပါတ်နဲ့ကားတွေကတော့စုံကနန်းနဲ့ရက်တွေမှာပဲမောင်းလို့ရတော့မှာပါ။ရင်တွေနဲ့ပိတ်ဆို့နေတဲ့လမ်းတွေရှင်းသွားအောင်နဲ့လေထုညဉ့်ညံ့မှုလျှော့ချစီရေးအထောက်အကူဖြစ်ဖို့ရည်ရွယ်တဲ့ဒီစံတမှုကိုဇန်နဝါရီလ15ရက်နေ့အထိလုပ်မှာဖြစ်ပါတယ်။
အီရန်ရဲ့ပက်ထိန်တပ်ဒုံးကျည်အစည်းအဝေးတန်ခတ်ပိတ်ဆို့မှုလုပ်မဲ့အစည်းအဝေးကိုအင်ဖီရော့ကဆိုင်းငံ့ထားတယ်လို့အမေရိကန်သတင်းအစည်းအဝေးခန်းစာတစ်ခုမှဖော်ပြထားပါရယ်။အီရန်ဟောင်ကောင်နဲ့အာရဗ်စောဘာများပြည်တော်စု UAE ကလူပေါင်း12ယောက်နဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူမဲ့အစည်းအဝေးကိုဒီသတင်းမှအစောပိုင်းမှာအမေရိကန်အစိုးရကကြေညာဖို့စီစဉ်ထားတာပါ။ဒီအစည်းအဝေးနောက်နေနေတဲ့အကြောင်းကို The Wall Street Journal ကကြာရပတင်းနဲ့နောက်ပိုင်းမှာဖော်ပြပါရယ်။ဒီလိုနောက်နေနေပေမဲ့လည်းတန်ခတ်အရေးယူမဲ့အစည်းအဝေးကတော့ဆက်ရှိနေသေးတယ်လို့အရာရှိတွေကဆိုပါရယ်။ဒီအစီအစဉ်ကိုဘယ်တော့ရှေ့ဆက်တိုးလို့ဆောင်မလဲဆိုတာကတော့ခုချိန်မှာရှင်းရှင်းလင်းလင်းမရှိသေးဘူးလို့လည်းအစီအခန်းစာထဲမှာဖော်ပြထားပါရယ်ခုလိုဘန္နာရေးအရာတန်ခတ်အရေးယူမဲ့ကိစ္စဟာ2015ခုနှစ်အတွင်းသဘောတူညီမှုရလိုက်တဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်တက်ရောက်မှုရှိမှာမဟုတ်ဘူးလို့အရာရှိတွေကပြောပါရယ်အီရန်အစိုးရဘက်ကတော့ဒီသဘောတူညီဒီအချက်ကိုသဘောမတူသလိုတန်ခတ်အရေးယူမှုအသစ်တွေကအီရန်ရဲ့နျူကလ িয়ার သဘောတူညီမှုကိုပြက်ပြဲသွားစေလိမ့်မယ်လို့ဆိုပါရယ်ရှင်
တရင်တော့ပြည်တိမပြုလက်မှတ်ကိုတတန်းတိုးပေးဖို့တရုတ်ဆိုရကညင်ပယ်ခံရတဲ့ပြင်သစ်တရင်တော့တူဟာတရုတ်နိုင်ငံကနေထွက်ခွာသွားပါပြီ။အကြမ်းဖက်ခြေနေတွေဖြစ်နေတဲ့ရှင်ကျန်းဒေသဆိုင်ရာတရုတ်ဆိုရရဲ့မူဝါဒတွေကိုဝေဖန်ထားတဲ့ဆောင်းပါးပုတ်နဲ့ပတ်သက်ပြီးသူ့ရဲ့တရင်တော့အတိမပြုလက်မှတ်ကိုတတန်းတိုးပေးဖို့အငြင်းခံရတာပါခင်ဗျာ
။ Direct from Washington The Voice of America The VOA
နောက်ဆုံးရသတင်းတွေကိုကိုကြကြော်သိနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါအခုတော့2015ခုနှစ်အတွင်းကမ္ဘာတဝန်းမှာဖြစ်ပျက်ခဲ့တဲ့ထိတ်တန့်ရောက်အကြောင်းအရာတချို့ရဲ့စူးစီးတင်ပြချက်ကိုနားဆင်ရပါမယ်မတော်တဆဖြစ်မှုတွေ IS စစ်သည်ကြွားတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဒုက္ခသည်ပြဿနာတွေဟာကုံဆုံးခဲ့တဲ့2015ခုနှစ်တည်းနိုင်ငံတကာသတင်းမီဒီယာတွေမှာထိတ်တန့်သတင်းတွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့မနန္ဒာချန်တို့ကစူးစီးတင်ပြထားပေးပါတယ်ရှင်
ဘတ်ဝမ်မှာ2015နှစ်သစ်ကူးဝဲတွေကိုပျော်ပျော်ပါပါဆင်နွှဲခဲ့ပြီးမကြာခင်မှာပဲကြည်ကွင်းစရာဖြစ်ဆိုးတွေနဲ့နှစ်သစ်ကိုစခဲ့တယ်လို့ဆိုရမှာပါတရုတ်နိုင်ငံရှန်ဟိုင်းမြို့မှာနှစ်သစ်ကူးဝဲဆင်နွှဲသူတွေစုပြုံတိုးပြီးနင်းမိရာကအသက်20တဝက်အရွယ်လူငယ်အများစုပါဝင်လူပေါင်း36ယောက်သေဆုံးပြီး49ယောက်ဒဏ်ရာရခဲ့ကြတာပါ
ဂျာဗာပင်လယ်ပြင်မှာဒီဇင်ဘာလနှောင်းပိုင်းကပြတ်ကျခဲ့တဲ့ Air Asia လေယာဉ်ရှာဖွေရေးလုပ်ငန်းတွေဟာလည်းနှစ်သစ်ထဲအထိဝင်လာခဲ့ပါတယ်နိုင်ငံဆောင်ပူးပေါင်းပြီးရှာဖွေတဲ့အစီအစဉ်တွေကြောင့်နောက်ဆုံးမှာတော့အလောင်း106လောင်းရှာဖွေတွေ့ရှိခဲ့ပြီး56ယောက်ကတော့ရှာမတွေ့ခဲ့ပါဘူ
းဇန်နဝါရီလ9ရက်နေ့မှာတော့ပြည်သူ့နိုင်ငံကတရုတ်စားတွေရေးသားတဲ့ရှာလီအက်ဘဒိုမဂဇင်းတိုက်ကိုအစ္စလမ်အစွန်းရောက်တဲ့နှစ်သမားနှစ်ယောက်ဝင်ရောက်တိုက်ခတ်ခဲ့ရာကလူ7ယောက်သေဆုံးသွားပါတယ်အစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားတဲ့တမန်တော်မူဟမ္မက်ကိုလှောင်ပြောင်တဲ့ရုပ်ပုံတွေကိုပုံနှိပ်ဖော်ပြခဲ့တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့ပါရီမြို့ကသတင်းစာတိုက်ကိုတိုက်ခတ်ခဲ့တယ်လို့ပြင်သစ်ရဲတွေနဲ့ရင်ဆိုင်ခဲ့တဲ့ထိုင်လန်စီယာမြင်ကွင်းတွေကိုလည်းလွန်ကျွန်းရေးကင်မရာတွေမှာတွေ့ခဲ့ရပါတယ်။ပါရီမြို့ရှေ့မြောက်ဘက်ကပုံနှိပ်ဆက်တစ်ခုမှာဒဇာဂန်တွေကိုဖမ်းဆီးထားခဲ့တာအပါအဝင်၃ရက်ကြာအကြမ်းဖက်လုပ်ရက်တွေတွင်မှာတော့စုစုပေါင်းလူ18ယောက်သေဆုံးခဲ့တယ်လို့တနင်္သမား2ယောက်ကိုလည်းအာဏာပိုင်တွေကအသေးဖမ်းဆီးမိခဲ့တာပါ။
ဇန်နဝါရီလ20ရက်နေ့မှာပဲ IS တွေးကြွအဖွဲ့ကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားဒဇာဂန်2ယောက်အတွက်ပြန်ပေးငွေအဖြစ်အမေရိကန်ဒေါ်လာတန်း200ကို82နာရီအတွင်းမပေးရင်တတ်ပစ်မယ်လို့ချိန်ချောက်ထားတဲ့ဗီဒီယိုတစ်ခုထွက်လာပါတယ်။ဆီးရီးယားမှာလုံခြုံရေးကော်မတီတစ်ခုဖွင့်လှစ်ဖို့ဆီးရီးယားကိုတွားရင်2014ဩဂတ်လမှာဖမ်းဆီးခံခဲ့ရတဲ့ဂျပန်နိုင်ငံသားဟာရူနာယူကာဝါနဲ့သူ့လွတ်မြောက်ရေးအတွက်ကြိုးပမ်းရင်2လအကြာမှာထပ်မံဖမ်းဆီးခံခဲ့ရတဲ့ဝိုင်းရင်သတင်းတော့ကန်ချီကိုတိုတို့နှစ်ဦးစလုံးကတော့နောက်ပိုင်းမှာခေါင်းဖြတ်အသက်ခံခဲ့ကြရပါတယ်။နောက်တလဖြစ်တဲ့ February 3ရက်နေ့မှာပဲစစ်သွေးကြွတွေကဖမ်းဆီးထားတဲ့ Jordan စစ်တပ်ကလေရင်မှုကိုအရှင်းလက်လက်မီးရှို့တတ်ခဲ့တဲ့ဗီဒီယိုကိုထပ်မံပြသခဲ့ပါတယ
်။ရုရှားနိုင်ငံကတိုက်ခိုက်ခေါင်းဆောင် Boris Nemtsov ကနောက်ကျောကနေတနက်နေ့၄ချက်အပြစ်ခံခဲ့ရပြီး February 29ရက်နေ့ကပဲတည်ဆုံသွားပါတယ်။ Ukraine မှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်နေတဲ့ကိစ္စကိုစန့်ကျင်မှုကြောင့်သမ္မတ Putin နဲ့မသိမမြတ်ဖြစ်နေတဲ့တိုက်ခိုက်ခေါင်းဆောင်တည်ဆုံနေတဲ့အလောင်းကိုတော့ Moscow မြို့တော် Kremlin လမ်းတော်နဲ့မလန်းမကန့်မှာပြေးခဲ့ရတာပါ။ဒီသေဆုံးတဲ့ထိမှတ်ဖြစ်လူပေါင်းထောင်ချီပြီးချီတက်ခဲ့ကြတယ်လို့တက်ခံရတဲ့ကိစ္စဟာအာဏာပိုင်တွေလက်ချက်မကင်းဘူးလို့လည်းထောက်ခံသူတွေကစွပ်စွဲခဲ့ကြပါတယ်
။တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကမတ်လ5ရက်နေ့မှာပဲဆိုမျိုးတော်မှာတောင်ကိုရီးယားအမျိုးသားရေးဝါဒီတဦးရဲ့တိုက်ခိုက်မှုကိုခံခဲ့ရပါတယ်။သံတမန်ကြီးမတ်ခ်လစ်ပတ်ရဲ့မျက်နှာနဲ့လက်တွေကိုဓားနဲ့တိုက်ခိုက်ခဲ့တဲ့ကင်ကီဂျုံကိုတော့လူသက်ဖို့ကြံစီမှုနဲ့အရေးယူခံခဲ့ရတာပါ။
ဆစ်ဆလန်လီယင်မှုနှုတ်ရဲ့နေအောင်ကြီးစွန့်အောင်လီယင်ဒဇင်းနဲ့မြန်မာနိုင်ငံအပါဝင်ကမ္ဘာပတ်မဲ့ခီးစဉ်ကိုမလ9ရက်နေ့မှာစတင်လိုက်ပါတယ် Solar Impulse 2လို့အမည်ပေးထားတဲ့လီယင်ဟာအဘူဒါဘီကစတင်ထွက်ခွာပြီးအိန္ဒိယနိုင်ငံခီးစဉ်ပြီးမလ19ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာပါတယ်ဒီနောက်မှာတော့အာရှတက်ကနေအမေရိကန်ဥရောပတို့ကတဆင့်အဘူဒါဘီကိုကမ္ဘာတစ်ပတ်ပြန်ပတ်ဖို့စီစဉ်နေမဲ့ Pacific သမုဒ္ဒရာကို9ရက်ကြာဖြတ်တန်းပြီးဟာဝိုင်ကျွန်းကိုရောက်လာပြီးနောက်မှာတော့လီယင်ရဲ့ဘက်ထရီမှာပြဿနာပေါ်ခဲ့တာကြောင့်ခီးစဉ်ကိုရပ်နှားခဲ့ရပါတယ်
မက်စလာနောက်ပိုင်းမှာတော့ကွယ်လွန်သွားတဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွမ်ယူကိုနောက်ဆုံးအနေနဲ့မိုးတဲ့ရေတဲ့ကြားမှာလူပေါင်းထောင်ပေါင်းချီပြီးတော့ဂရဝပြုခဲ့ကြပါဗျ။ဧပြီလ10ရက်နေ့မှာတော့ပထမအဆုံးအကြိမ်ဖြစ်အမေရိကန်သမ္မတဘာရက်အိုဘားမားနဲ့ကျူးဘားသမ္မတရောကာစထရိုတို့နှစ်ဦးအမေရိကတိုက်ထိပ်သီးညီလာခံမှာလက်ဆွဲနှုတ်ဆက်ခဲ့ကြပါဗျ။စစ်အခစ်ကာလမှာရန်ဘတ်တွေဖြစ်ခဲ့ကြတဲ့နှစ်နိုင်ငံကြားတန်တမာအဆက်ဆံတွေပြန်လည်ထူထောင်ဖို့ကြိုးပမ်းနေကြတဲ့နှစ်နိုင်ငံကခေါင်းဆောင်တွေနောက်တနေ့မှလည်းအလို့သဘောတွေ့ဆုံစကားပြောခဲ့ကြပါတယ်။ကျူဘာနိုင်ငံဟာဗာနာမြို့တော်ကတန်ယုံမှာဩဂတ်လ14ရက်နေ့ကတရားဝင်အလံတင်အခမ်းအနားကိုတော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတက်ရောက်ခဲ့ပါတယ
်။ EPL 7နေ့ကအင်တာနက်လူမှုကွန်ရက်တွေမှာဖတ်ပေါ်လာတဲ့ဗီဒီယိုတွေထဲမှာတော့ယူရိုနိုင်ငံကရှီယောင်းမြို့တော်နန်ရုမှာရှိတဲ့ရှီယောင်းမွေနစ်တွေကို IS သွေးကြွတွေဖျက်ဆီးနေတာတွေ့ရပါတယ်။
နီပေါနိုင်ငံမှာဧပြီလ25ရက်နေ့ကပြင်းအား 9.8 ရှိတဲ့ငလျင်လှုပ်ခတ်ခဲ့ရမှာလူပေါင်းထောင်ချီသေဆုံးပြီးတော့အိမ်ပေါင်း9သိန်းကျော်ပျက်စီးခဲ့ရပါတယ်။ငလျင်ကြောင့်ဟီမဝင်တာတောင်တန်းကဧဝရက်တောင်မှာရေခဲတွေပြိုကျခဲ့တဲ့အတွက်တောင်တက်သမားတွေဘေးလွယာထွက်ပြေးခဲ့ကြရတာပါ။ကတ်မန်ဒူးမြို့တော်ကထင်ရှားတဲ့အဆောက်အုံတွေပျက်စီးသွားတဲ့အထက်မှာတော့လွန်ခဲ့တဲ့10နှစ်ကမှခီးသွွားတွေကိုလက်ပတ်ကြည့်ရှုဝင်ပြုခဲ့တဲ့1832ခုနှစ်ကနီပေါမီဗီးယားအတွက်တိစောက်ထားတဲ့ပေတရာမြင့်ရှိတဲ့ဒါရာဟာရာမျိုးစင်လည်းပါဝင်ခဲ့ပါတယ်
။အမေရိကန်ပြည်သူမရီလန်းပြည်နယ်ဘော်တီမိုးမြို့မှာရဲတွေဖမ်းဆီးထားစဉ်တည်ဆုံသွားတဲ့အသက်25နှစ်အရွယ်လူမဲတူဇာဖနာကျင်းပခဲ့ပြီးတဲ့နောက်ဧပြီလ29ရက်နေ့ကစူပူလူရဲမှုတွေဖြစ်ပွားခဲ့ရမှာတော့ဈေးဆိုင်တွေအဆောက်အဦတွေမိရှို့ဖျက်ဆီးခံခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်15ယောက်တင်မင်းတရားတွေရခဲ့ပါတယ်။လူမဲမျိုးသားဖရီဂရေးကတော့ရဲကဖမ်းဆီးပြီးချုပ်ကားထဲမှာလက်ထိတ်ခတ်ချီနှောင်ခေါ်ဆောင်သွားစဉ်ရခဲ့တဲ့တရားတွေကြောင့်တပတ်ကြာမှာပဲတည်ဆုံသွားခဲ့တာပါ။
ဒီတိန်တော်ဝင်မင်းသားဝီလျံရဲ့ကျင်ရတော်ကက်သရင်းဟာမေလ၂ရက်နေ့မှာတမီးတော်တပါးဖွားမြင်ပါတယ်တမီးတော်ကိုတော့ရှာလော့အဲလစ်ဘက်ဒိုင်ယနာလို့ခင်မွန်းတက်ခဲ့ပါတယ
်အချင်းနိုင်ငံကအစ္စလမ်ဝါရီသမရဟောင်းမိုဟာမက်မော်စီကိုဇွန်လ16ရက်နေ့မှာအချစ်တရားရုံးကတည်ရန်စင်ချက်ချမှတ်လိုက်ပါတယ်အချင်းနိုင်ငံမှာ2011ခုနှစ်ကအုံချွတ်မှုတွေအတွင်းအစိုးရဝါရီလုံမြောက်သွားခဲ့တဲ့အချင်းထောင်ဖောက်မှုနဲ့ဆက်နွယ်ပြီးသမရဟောင်းကိုအပြစ်ပေးခဲ့တာပါ
ဂျွန်လ19ရက်နေ့ကအမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကတမိုင်းဝင်အာဖရိကန်အမေရိကန်ခရစ်ယာန်ဖခင်ကြောင့်ကိုတနတ်သမားတဦးဝင်ရောက်ပစ်ခတ်ခဲ့ရကလူ9ဦးသေဆုံးသွားပါတယ်တနတ်သမားဒီလန်ရူဖ်ကိုတော့နောက်တနေ့မှာပဲလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးမိခဲ့တာပါပစ်ခတ်မှုတင်သေဆုံးသွားသူတဦးဖြစ်တဲ့တေးဥဆရာကာလီမန်တာပင့်ခ်နေရဲ့ဇာပနာအခမ်းအနားကိုတော့သမ္မတအိုဘားမားကိုယ်တိုင်တက်ရောက်ခွင့်ပြုခဲ့ပါတယ်
ဇွန်လ26ရက်နေ့ကတူနီးရှားနိုင်ငံမှာအားလက်ရဲ့အပန်းဖြစ်နေသူတွေကိုတနတ်သမားတူဝင်ရောက်ပစ်ခတ်ရတာကလူ39ဦးသေဆုံးသွားပါတယ်။ဆစ်အပန်းဖြစ်မျိုးကဟိုတယ်တစ်ခုအနီးတန်းကျင်တဲ့ရေကူးကန်တွေမှာအနားယူနေကြတဲ့ကမ္ဘာလှည့်ခီးသွားတွေကိုတနတ်သမားကထိတစ်ချောင်းနဲ့မှဖွဲ့ယူလာတဲ့ရိုင်ဖယ်တနတ်နဲ့ပစ်ခတ်ခဲ့တာပါ။တက်ခတ်မှုကျူးလွန်သူဖြစ်နောက်ပိုင်းမှာတိလာရတဲ့ Safe Rescue ရေကတော့လူချင်းရေးတပ်ဖွဲ့တွေလက်ချက်နဲ့သေဆုံးသွားပါတယ်။
ကျွေးမီပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဂရိနိုင်ငံကနိုင်ငံတကာကျွေးရှင်တွေကိုပေးစရာရှိတာတွေအချိန်မီပေးနိုင်မှုဗန္နာရဲ့အရေးပေါ်အကူအညီတွေဆက်လက်ရရှိနိုင်မယ်ဥရောပရဲ့သတ်မှတ်ချက်တွေကိုလက်ခံသင့်မသင့်လူမှုစန္ဒာခံယူပွဲကျင်းပဖို့ဂရိဝန်ကြီးချုပ် Alex Tsipras ကကြေညာလိုက်ပြီးတဲ့နောက်ဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့လှုပ်ရှားမှုတွေလည်းအပြိုင်ဆိုင်ထွက်ပေါ်ခဲ့ပါတယ်လူမှုစန္ဒာခံယူပွဲမှာလက်မခံဖို့ဘက်ကအသာရသွားပေမဲ့အရေးပေါ်အကူအညီရနိုင်မှုချိုးချံချွေတာရေးအစီအစဉ်တွေကိုဂရိလွှတ်တော်ကအတည်ပြုလိုက်ပါတယ
်စတေမလာဆီလီယန်နေမှာတော့ပြည်ဝင်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ကမ္ဘာအင်အားကြီး6နိုင်ငံနဲ့ပြည်ဝင်နိုင်ငံတို့ကြားသဘောတူညီမှုရရှိခဲ့ကြပါတယ
် It is a great honor for us to announce that we have reached an agreement on the Iranian nuclear issue.
UN nuclear လုံခြုံရေးနဲ့ပတ်သက်လို့သဘောတူညီချက်တွေရရှိတဲ့အတွက်ဂုံယူဝမ်းမြောက်တဲ့အကြောင်းဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲပက်ထရစ်ကာမူဂါဟီနီကဆွေးနွေးပွဲကြီးပွဲရာအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပခဲ့တာပါ။
အ အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကသိပ္ပံပညာရှင်တွေဟာပလူတိုဂျိုရဲ့ပုံအစ်တွေကိုဇူလိုင်လ15ရက်နေ့မှာပဲထုတ်ဖော်ပြသလိုက်ပါတယ်။ပလူတိုဂျိုငယ်ကို6နှစ်ခွဲကြာခရီးဆက်ခဲ့တဲ့အာကာသယာဉ်ကကမ္ဘာကိုပေးပို့ခဲ့တဲ့သမိုင်းဝင်ဓာတ်ပုံတွေကို NASA တာဝန်ရှိသူတွေကပြသခဲ့ပါတယ
်။အမေရိကန်သမ္မတဘရက်အိုဘားမားဟာဖခင်ဖြစ်သူရဲ့ဇာတိကင်ညာနိုင်ငံကိုအမေရိကန်သမ္မတတဦးအနေနဲ့ဇူလိုင်လ24ရက်နေ့မှာပထမဆုံးချိန်တွားရောက်ပါတယ်။ခီးစဉ်အတွင်းကင်ညာသမ္မတဦးအိုရိုကင်ယက်တာနဲ့အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့သမ္မတဥပမာဆွေမျိုးတွေနဲ့လည်းတီးတန့်ညစာဆိုင်ရင်တွေ့ဆုံခဲ့တာပ
ါဇူလိုင်လကုန်မှာတော့ဇင်ဘာဘွေနိုင်ငံကစီဆဲလ်လို့ခေါ်တဲ့ရှားပါချင်းတဲ့ကြီးကိုအမေရိကန်သွားဆရာဝန်ဝေါ်တာပါမားကပြစ်ခတ်တပ်ဖြတ်လိုက်တဲ့အတွက်အင်တာနက်လူမှုကွန်ရက်တွေမှာဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တယ်လို့သွားဆရာဝန်ရဲ့စေကမ်းရှိရာအမေရိကန်ပြည်ထောင်စုမနီဆိုရာပြည်နယ်ဘလူးမင်တန်မြို့ကရုံးခန်းမှာတရိတ်ဆန်အခွင့်အရေးလှုပ်ရှားသူတွေအကြီးအကျယ်ကန့်ကွက်ဆန္ဒပြမှုတွေနဲ့ကြုံခဲ့ရပါတယ
်။ပြည်နယ်ငယ်တရင်ချင်မြို့ကစစ်တင်ဓာတ်ပစ္စည်းတွေနဲ့ဒဏ်ငွေတွေတူလောင်ထားရစေကမ်းတစ်ခုအနီးကဆက်မှုဆုံးမှာဩဂုတ်လ12ရက်နေ့ညကပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်မိသက်သမား21ယောက်ပါဝင်လူပေါင်း160ကျော်သေဆုံးသွားပါတယ်။ဒါစင်နဲ့ချီတဲ့တမ်နီကွန်တိန်နာတစ်တာတွေထပ်ထပ်စီထားတဲ့ကားတွေအားလုံးကလည်းမီးလောင်ပျက်စီးသွားတယ်လို့အနီးအနားကအဆောက်အဦတွေထိခိုက်ပျက်စီးပြီးလူတွေလည်းဘေးလွရာပြောင်းရွှေ့ပေးခဲ့ရပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဟိန်ဒူနတ်ကွန်းမှာဩဂတ်လ18ရက်နေ့ကပောက်ကွဲမှုဖြစ်ပွားရာကနိုင်ငံသား14ယောက်ပါဝင်လူပေါင်း20သေဆုံးခဲ့ပါတယ်။ပောက်ကွဲမှုမဖြစ်ခင်မှာအဝါရောင်အင်ဂျင်ဝစ်ဆင်ထားသူတယောက်အထုတ်တထုတ်ထားသွားတာကိုလည်းလုံခြုံရေးကင်မရာမှာတွေ့ရှိခဲ့ကြရတာပါလူပေါင်း100လောက်ဒဏ်ရာရရှိခဲ့ကြတဲ့ပောက်ကွဲမှုဖြစ်ပွားခဲ့ပြီးနောက်မှာပဲနောက်ထပ်ပောက်ကွဲမှုအငင်းစားတစ်ခုလည်းဘန်ကောက်မြို့6ပြားမြစ်ထဲမှာဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူ
းဩဂုတ်လ20ရက်နေ့ကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေပြည်သစ်နိုင်ငံပါရီမြို့ကိုသွားနေတဲ့အမြန်ထားပေါ်မှာစစ်သွေးကြွအဖြစ်တန်တရားရှိသူတနတ်သမားတူကတိုက်ခတ်ဖို့ဂျိုးပန်းခဲ့တာကိုအတူလိုက်ပလာတဲ့ခီးစဲတွေဟန်တာဖမ်းဆီးခဲ့ပါတယ်အမေရိကန်လီတက်ကစပင်ဆာစတုန်းပြည်တွင်းကာကွယ်ရေးအရင်တစ်ဖက်ကအလက်ဇန်ဒါစကာလာတော့စ်အမေရိကန်ကျောင်းသားအန်တိုနီဆက်တလာနဲ့ဗြိတိန်နိုင်ငံသားခရစ်နော်မန်တို့ကိုတော့တက်ခဲ့မဲ့သူကိုစွန့်စွန့်ဆာဆာဟန်တားခဲ့တဲ့အတွက်ပြည်သစ်နိုင်ငံရဲ့ဂုဏ်သုဆောင် Legend of Honor ဆုချီးမြှင့်ခံခဲ့ကြရပါတယ
်တူရကီနိုင်ငံကအပန်းဖြေမြို့တစ်ခုဖြစ်တဲ့ဘိုဒရန်ကမ်းခြေကိုမျောပါလာတဲ့သုံးနှစ်အရွယ်ဆီးရီးယားကလေးငယ်အေလန်ခါဒီရဲ့အလောင်းကိုသတင်းမီဒီယာတွေမှာဖော်ပြခဲ့ရတာအနေအများတဲ့ရေကြောင်းခီးကနေဖက်ပြေးလာနေကြတဲ့ဒုက္ခတဲ့ပြဿနာကိုဥရောပနိုင်ငံတွေထိထိရောက်ရောက်ကင်တွယ်ဖြေရှင်းမှုမရှိဘူးဆိုပြီးတော့ဝေဖန်မှုတွေလည်းအကြီးအကျယ်ထွက်ပေါ်လာခဲ့ပါတယ်။အီလန်နဲ့အတူ၅နှစ်အရွယ်အကိုဖြစ်တဲ့ဂါလစ်မီကင်ရီဟန်နဲ့အခြားကလင်းငယ်တွေအပါအဝင်လူ၁၂ယောက်ဟာဂရိနိုင်ငံကခို့စ်တွန်းကိုဥတီမောင်းနေလာတဲ့သင်္ဘောနဲ့စင်တိမ်းမောက်ရာကတိတ်ဆုံးခဲ့ကြရတာဖြစ်ပါတယ်။
စတေမလာ24ရက်နေ့ကဆော်ဒီအာရေဗျနိုင်ငံမက္ကာမြို့တော်အနီးမှာလူတွေစုပြိုတိုးမြှာကကမ္ဘာတစ်လွှာကမွတ်စလင်ဖျားဘူးဖမ်းမန်းချီ2000ကျော်တည်ဆုံသွားပါတယ်။မီနာမြို့မှာဖျားဘူးတွေတိုးဝင်အသက်ရှူချက်တာနေမိတာတွေကြောင့်လူထောင်ခန်းအထိတည်ဆုံခဲ့တဲ့အတွက်ဟတ်ဖျားဘူးရာသီမှာအဆိုးအဝါဆုံးမတော်တဆမှုတစ်ခုလည်းဖြစ်ခဲ့ပါတယ်။ဆော်ဒီအာနာဘန်နီကစတေမလာ26ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တဲ့တရားဝင်ကိန်းဂဏန်းတွေအရတည်ဆုံသူအရေအတွက်969ယောက်သာရှိရဆိုပေမဲ့သက်ဆိုင်ရာနိုင်ငံပေါင်း180ကျော်ကအစိုးရပိုင်းမီဒီယာတွေနဲ့တာဝန်ရှိသူတွေရဲ့ပြောကြားချက်တွေကိုအခြေခံပြီးကြောက်ယူထားတဲ့ AP သတင်းဌာနရဲ့ဒီဇင်ဘာလတဲ့စီးရင်ရဆိုရင်တော့လူပေါင်း2411ယောက်ထက်မနည်းသေဆုံးကြောင်းဖော်ပြခဲ့ပါတယ်။ဖျားဘူးရာသီမှာအဆိုးအဝါဆုံးဖြစ်ရမတန်ခင်စက်တင်ဘာလ17ရက်နေ့မှာတုန်းကလည်းမက္ကာမြို့ကအကြီးဆုံးပလီကျောင်းမှာဝင်းချီစက်ကြီးတစ်ခုပြုတ်ကျရာကလူပေါင်း111ယောက်သေဆုံးသွားပါတယ
်။အာဖဂန်နိုင်ငံခွန်ဒူးစ်မြို့မှာအောက်တိုဘာလ3ရက်နေ့အစောပိုင်းကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းနေစီမချဆရာဝန်များအဖွဲ့ MSF ရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့စေယုံကိုထိမှန်ခဲ့ရမှာဝန်ထမ်းနဲ့လူနာ22ယောက်ထက်မနည်းသေဆုံးသွားပါတယ်။စေယုံကိုထိမှန်မှုဟာမှားယွင်းမှုတစ်ခုဖြစ်အမေရိကန်စစ်တပ်ကနောက်ပိုင်းမှာတောင်းပန်ခဲ့ပါတယ်။တူရကီနိုင်ငံအန်ကာရာမြို့မှာအောက်တိုဘာလ10ရက်နေ့ကငြိမ်းချမ်းတဲ့လူမှုစုဝေးပွဲမှာပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ရကလူပေါင်း100ကျော်သေဆုံးခဲ့တဲ့အတွက်တူရကီနိုင်ငံမှာအဆိုးဝါးဆုံးအကြမ်းဖက်မှုတစ်ခုဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာဆိုရကတော့ကာဒစ္စတန်အလုသမားပါတီ PKK စီးရီးယားလျှို့ဝှက်ရဲတပ်ဖွဲ့နဲ့စီးရီးယားနိုင်ငံကကာဒစ်စစ်သွေးကြွတွေပေါင်းပြီးတော့စီစဉ်ခဲ့တဲ့လှုပ်ရက်အဖြစ်ဆွဆွဲခဲ့ပါတယ်။ပောက်ကွဲမှုတွင်စုဝေးပွဲမှာပါဝင်ခဲ့ကြတဲ့ကာဒစ်အရေးတက်ကြွလှုပ်ရှားသူအများအပြားသေဆုံးခဲ့ပါတယ်
။ ရာသီဥတုဆိုးဝါးလာနေတဲ့ကြားမှာပဲအော်တိုဘာလာတဲ့ဒုက္ခသည်ဥရောပနိုင်ငံတွေကိုဝင်ရောက်ဖို့ဆက်လက်ကြိုးစားကြပါတယ်။ဟန်ဂရီနိုင်ငံကဒုက္ခသည်တွေအဝင်မခံတော့ပဲပိတ်လိုက်တာကြောင့်ဘောလ်ကန်ဒေသနိုင်ငံတွေဖြစ်တဲ့ဆာဗီးယားနဲ့ခရိုအေးရှားနယ်စပ်တွေမှာအေးရန်နဲ့ဆူဆွတ်တဲ့ရာသီဥတုကြားလူပေါင်းထောင်ချီပြီးတောင်းတနေကြကြတာပါ။
ရိုမေးနီးယားနိုင်ငံကနိုင်ကလပ်တစ်ခုမှာဖျော်ဖြေရေးအစီအစဉ်တစ်ခုအတွင်းမီးရှို့မီးပန်းတွေပစ်ပေါက်ရာကအောက်တိုဘာလ30ရက်နေ့မှာမီးလောင်မှုဖြစ်ပွားပြီးလူပေါင်း60ထက်မနည်းသေဆုံးခဲ့ပါတယ်။မတော်တဆမီးလောင်ရာကပရိတ်သတ်ခမန်းချေ400လောက်ရှိတဲ့ကာပွဲရုံရဲ့တစ်ခုတည်းရှိတဲ့ထွက်ပေါက်ကနေစုပြုံထွက်ပြေးရာကထိခိုက်သေဆုံးမှုတွေကြုံခဲ့ရတာဖြစ်ပါတယ
်။ပင်လယ်နီဘက်ပြင်မြို့ရှမ်းပြည်ရှိတ်ကနေရုရှားနိုင်ငံစင်ပီတာစဘတ်ကိုဥတီပြန်တန်းစဉ်အော်တိုဘာလ30ရက်နေ့ကအီဂျစ်နိုင်ငံဆန်တန်ကျွန်းဆွယ်မှာရုရှားခီးစင်လေယာဉ်ပျက်ကျရာကလေယာဉ်မှလိုက်ပါလာသူ224ယောက်စလုံးသေဆုံးသွားပါတယ်။မက်ထရိုဂျက်လေကြောင်းပိုင်း Airbus A321 ပျက်ကျမှုကိုစုံစမ်းကြတဲ့အနောက်နိုင်ငံကကျွမ်းကျင်သူတွေကတော့ဘုံးပေါက်ကွဲမှုကြောင့်ဖြစ်နိုင်တယ်လို့ပြောဆိုလိုက်တယ်လို့နောက်ပိုင်းမှာတော့ရုရှားနိုင်ငံကလည်းအလားတူကောက်ချက်ချခဲ့တာပါ။အဲစစ်သူကြအဖွဲ့ကတော့သူတို့လက်ချက်ဆွပြီးပြောဆိုခဲ့ပါတယ်။
ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာနိုဝင်ဘာလ17ရက်နေ့ညကဇက်တိုက်ဆူသလိုဖြစ်ခဲ့တဲ့ချမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း130သေဆုံးပြီး350လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြင်သစ်သမရကိုယ်တိုင်ကြည့်ရှုအားပေးနေတဲ့ပဲရစ်မြို့ကအမျိုးသားအားကစားရုံနေပေါက်ကွဲမှု3ခုဖြစ်ပွားပြီးတော့တိုက်ခိုက်မှုတွေစတင်ခဲ့တာပါ။ဒီနောက်မှာတော့ American Rock Guitar Wine တစ်ခုဖြစ်တဲ့ Eagles of Death Metal ဖျော်ဖြေနေတဲ့ဘာတာဂလန်ဇက်ယုံမှာဝင်ရောက်ပစ်ခတ်ခဲ့ရာကလူ89ယောက်အထိသေဆုံးခဲ့ပါတယ်။ပဲရစ်မြို့တစ်ဝိုက်ကဘားဆိုင်တွေ၊စားတောက်ဆိုင်တွေ၊ကဖေးဆိုင်တွေမှာလည်းတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာပါ။ပြင်သစ်သမ္မတဖရန်စွာအော်လန်ကတော့တိုက်ခိုက်မှုတွေကိုငုံခံနေမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်
။နိုဝင်ဘာလ20ရက်နေ့မှာတော့မာလီနိုင်ငံဘမာကိုမြို့တော်ကဇင်ခန်ဟိုတယ်တစ်ခုကိုအစ္စလမ်ဆွေးနွေးတွေဝင်ရောက်တိုက်ခတ်ရာကနေလူပေါင်း190ထက်မနည်းသေဆုံးသွားပါတယ်။နိုင်ငံသားအများစုတဲခွေရ Radisson Blue Hotel ကိုမာလီလူမျိုးရေးတပ်ဖွဲ့တွေဝင်ရောက်ရှင်းလင်းပြီးဒဇာကန်တွေကိုကယ်တင်ရမှာတော့တနက်သမားနှစ်ဦးပြင်နိုင်ငံသား73ယောက်အပါဝင်လူ20သေဆုံးသွားပါတယ
်။ Syria နိုင်ငံနဲ့နယ်စပ်အနီးတူရကီလေကြောင်းပိုင်နယ်ထဲဝင်ရောက်လာတယ်လို့ဆိုတဲ့ရုရှားတိုက်လေယာဉ်ဒဇင်းကိုတူရကီတိုက်လေယာဉ်တွေကနိုဝင်ဘာလ24ရက်နေ့မှာပြစ်ချလိုက်တဲ့အတွက် NATO အဖွဲ့ဝင်နိုင်ငံတနိုင်ငံနဲ့ရုရှားတို့ကြားကြီးမားတဲ့ထိတ်တိုက်ရင်ဆိုင်မှုတစ်ခုဖြစ်ခဲ့ပါတယ်။ရုရှားတိုက်လေယာဉ်ကလေယာဉ်မှုတွေလေဒီနဲ့အရေးပေါ်ခုံထွက်နိုင်ခဲ့ကြပေမဲ့တယောက်ကတော့မြေပေါ်ရောက်တဲ့အချိန်မှာစီးရီးယားသဘုံတွေလက်ချက်နဲ့တည်ဆုံးခဲ့ပါတယ
်။ American ပြည်သူ Colorado ပြည်နယ်က Planned Parenthood စေကန်းကိုတနက်သမားတူဝင်ရောက်ဖြစ်ခဲ့ရာကရဲတပ်ဖွဲ့ဝင်တူပါဝင်လူ3ဦးတည်ဆုံးသွားပါတယ်။တနက်သမားဖြစ်ဆွဆွဲခံထားရတဲ့ Robert Louis Dia ကိုတော့လူတက်မှုလူတက်ဖို့ကြံစီမှုတွေပါဝင်မှုအများပြားနဲ့တရားစွဲဆိုခဲ့ပါတယ်
။ဒီဇင်ဘာလ1ရက်နေ့မှာပဲ Facebook အမှုဆောင်အရာရှိ Mark Zuckerberg နဲ့ဇနီးပရစ္စလာချန်တို့ကမွေးကင်းစာတမိငယ်ကိုကဘာကြီးနဲ့မိတ်ဆက်ပေးရင်တမိငယ်ရဲ့မျိုးဆက်ရောနောင်မျိုးဆက်ကလေးငယ်တွေဖွံ့ဖြိုးတိုးတက်စေရည်ရည်ရွယ်ပြီးတော့အမေရိကန်ဒေါ်လာ45ဘီလီယံရန်ပုံငွေမှတည်လိုက်ပါတယ်။သတင်းတစ်ပတ်သာရှိသေးတဲ့တမိငယ် mass အတွက်ရည်ရွယ်ရေးသားထားတဲ့စာထဲမှာတော့ Facebook ရဲ့ share 69ရာခိုင်နှုန်းကိုထည့်ဝင်လှူဒန်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ပါနာဒီနိုမြို့ကလူမှုဝန်ထမ်းရုံးခန်းတစ်ခုမှာဒီဇင်ဘာလ2ရက်နေ့ကလင်မယားစုံနဲ့တရွဲကဝင်ရောက်ပစ်ခတ်မှုကြောင့်လူ14ယောက်သေဆုံးပြီး21ယောက်ဒဏ်ရာရသွားပါတယ်။တိုက်ခိုက်မှုကျူးလွန်ခဲ့သူတွေဟာပါကစ္စတန်နယ်ဘွားအမေရိကန်နိုင်ငံသားစိုင်းရီဇဝန်ဖာရော့ခ်နဲ့ဇနီးဖြစ်သူတက်ရှဝင်မာလစ်တို့ဖြစ်ကြပြီးသူတို့နှစ်ဦးဟာအချမ်းဖက်ဝါဒကိုယုံကြည်သူတွေဖြစ်တယ်လို့လည်းအမေရိကန်လူမျိုးရေးအာဏာပိုင်တွေကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာနဲ့မလန်မကန်မှာရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတနက်သမားနှစ်ဦးသေဆုံးပြီးသူတို့နှစ်ဦးနေထိုင်ရာအိမ်ကမ်းမှာလည်းပိုက်နဲ့လှုပ်ထားတဲ့ဘုံတွေကြီးစံအမြောက်များကိုလည်းလူမျိုးရေးအာဏာပိုင်တွေကနောက်ပိုင်းမှာရှာဖွေတွေ့ရှိခဲ့ကြတာပါ
။ပြင်သစ်နိုင်ငံပဲရစ်မြို့မှာကမ္ဘာရာသီဥတုညီလာခံကျင်းပနေချိန်နဲ့တိုက်တိုက်ဆိုင်ဆိုင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေထုညဉ့်ဉဏ်မှုပြဿနာနဲ့ဆူဆူဝါဝါကြုံခဲ့ရပြီးတဲ့နောက်ဒီဇင်ဘာလ9ရက်နေ့မှာတော့ပထမဦးဆုံးအကြိမ်ဖြစ်အနီရောင်အဆင့်သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဘေးကင်းတယ်လို့သတ်မှတ်ထားတဲ့အဆင့်ထက်အစာပေါင်းများစွာကျော်လွန်ပြီးအန္တရာယ်ဖြစ်နိုင်တဲ့အထိလေထုထဲမှာအဆိတ်သင့်စေတဲ့အမှုန်တွေများလာခဲ့ပြီးတော့နောက်တစ်ပတ်အကြာမှာပဲမြို့အာဏာပိုင်တွေကအနီရောင်သတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။
ရပ်ပကန်ပါတီရဲ့အမေရိကန်သမ္မတလောင်းဖြစ်ရှင်ပြန်ရမှာထိတ်တန့်ကနေရယူထားတဲ့ဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုကိုမွတ်စလင်ဝင်ရောက်နေရာတွေတားမြစ်ဖို့ဒီဇင်ဘာလ10ရက်နေ့ကတိုက်တွန်းလိုက်တဲ့အတွက်အခြေတင်ပြောစရာတွေဖြစ်ခဲ့ရပါတယ်။ပြည်ရင်းပြည်ပကမွတ်စလင်တိုင်းဝမ်သားမကအစ္စရေးနိုင်ငံလိုအမေရိကန်ရဲ့မဟာမိတ်တိုင်းပြည်ကလွတ်တော်အမတ်တွေကပါသူ့ရဲ့ပြောဆိုမှုပေါ်မှာကန့်ကွက်ခဲ့ကြတာပါ
။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကို2015ခုနှစ်အတွက် Person of the Year အထူးခြားဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်လိုက်ကြောင်းကမ္ဘာကျော်တိုင်းမဂ္ဂဇင်းကဒီဇင်ဘာလ9ရက်နေ့ကကြေညာလိုက်ပါတယ်။ Syria ဒုက္ခသည်အရေး Greek နိုင်ငံကျွေးမိပြဿနာ Ukraine ပြည်ပခါစတဲ့ဥရောပရဲ့ပြဿနာမျိုးစုံကြားမှာခိုင်မာတဲ့ခေါင်းဆောင်မှုပေးနိုင်သူဖြစ် Germany ဝန်ကြီးချုပ်ကိုတိုင်းမဂ္ဂဇင်းကရွေးချယ်ခဲ့တာဖြစ်ပါတယ
်။2015ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကို Tunisia နိုင်ငံမှာ2011ခုနှစ်လူထုအုံကြွမှုနောက်ပိုင်း Democracy ရဲ့အတွက်ကူညီကြိုးပမ်းပေးခဲ့တဲ့ Tunisia National Dialogue Quartet ဖွဲ့ကဒီဇင်ဘာလ10ရက်နေ့မှာလက်ခံရယူခဲ့ပါတယ်။ Tunisia လူ့သမားသမဂ္ဂတွေစစ်မှုလုပ်ငန်းကုံသွေးရေးနဲ့လူ့ခွင့်ရေးဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ Democracy ရဲ့လှုပ်ရှားမှုညွန်ပေါင်းဖွဲ့ကနော်ဝေးနိုင်ငံ Oslo မြို့မှာစုကိုလက်ခံရယူခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
2016ခုနှစ်တည်းရောက်လာပြီးမကြခင်လပိုင်းတွေအတွင်းလွတ်တော်အသည့်အစိုးရအဖွဲ့အသစ်တွေပေါ်ပေါက်လာတော့မှာပါ။ဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်တော့ငားနဲ့မှမတူတဲ့အခြေအနေအသစ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကျနောက်ကျဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်တည်းနဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလား။အခုလာမယ့်စနေနေ့ညဒရရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-232-382-555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
2016ခုနှစ်မှာပထမအကြိမ်အဖြစ်နဲ့ဆွေးနွေးမဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထမှန်ဖိတ်ခေါ်ပါစေရှင်။အခုတော့သတင်းချင်းချုပ်ကိုကိုကြကြောတင်ကတင်ညာပေးပါဦးရှင
်။2016ခုနှစ်ဇန်နဝါရီလ4ရက်နေ့မှာကြာရောက်မဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်ထောင်စုကတဝင်လွှာပေးပို့ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်သမ္မတဥဘာမားနဲ့အမေရိကန်ပြည်သူလူထုကိုစားဆုတောင်းမေတ္တာပို့သတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီဇင်ဘာလ31ရက်နေ့စွဲနဲ့တဝန်လှပြပို့တာပါ68ကြိမ်မြောက်မြန်မာလွတ်လပ်ရေးနေ့ဟာတမိုင်းဝင်ပါလီမန်ရွေးကောက်ပွဲကြီးပြီးစီးခဲ့တဲ့အချိန်ဖြစ်တဲ့အကြောင်းပထမအကြိမ်မဲပေးခွင့်ရသူတွေအပါအဝင်တန်းပေါင်းများစွာသောပြည်သူတွေဟာဒီမိုကရေစီပုံမူပြပြင်ပြီးငြိမ်းချမ်းကြွယ်ဝတဲ့အနာဂတ်ရွေးချယ်ခွင့်ကိုစုပ်ကိုင်နိုင်ခဲ့ကြတဲ့အကြောင်းတဝန်လှမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေဩစတြေးလျနိုင်ငံဆိုကမ္ဘာတစ်ဝှမ်းကလူသန်းပေါင်းများစွာဟာလူညိုရေးတင်းကျပ်ထားတဲ့အောက်မှာပဲအကြမ်းဖက်ဖြစ်ရတဲ့အစုံတရာမရှိဘဲနဲ့နှစ်သစ်ကိုကျူးဆိုခဲ့ကြပါတယ်။နယူးယောက်မြို့မှာနှစ်သစ်9ချိန်စက္ကန့်ပိုင်းကိုချိန်မှတ်ရေတွက်ပွဲလုပ်တဲ့ဖန်ဘောလုံးကြီးတဖြည်းဖြည်းကျောက်သွားတဲ့အချိန်မြို့လေကောင် Times Square မှာလူထောင်ပေါင်းများစွာနှစ်သစ်ကိုကျူးဆိုကြသလိုဩစတြေးလျနိုင်ငံမှာတော့ Sydney စိတ်ကမ်းမှာကောင်းကင်တစ်ခုလုံးလင်းထိန်သွားတဲ့အထိမီးရှို့မီးပန်းတွေဖောက်ပြီးနှစ်သစ်ကိုကျူးဆိုကြပါတယ်။ဂျပန်နိုင်ငံမှာလည်းနှစ်သစ်9ချိန်မှာကောင်းကင်ရံထက်မိုးပြံမှုပေါင်းတွေလွတ်တင်ပြီးတော့ကျူးဆူကြပါတယ်။ဆော်ဒီအာရေဗျနိုင်ငံဒူဘိုင်းမြို့လေကောင်ကမီးအကြီးကျယ်လောင်သွားတဲ့ဇင်ကန်ဟိုတယ်ကြီးမှာအခုတော့မီးငြိမ်သွားပါပြီ။နှစ်သစ်9ကျို့ဖို့ထောင်တောင်းချီတဲ့လူတွေစုဝေးနေကြတဲ့နားမှာဘာကြောင့်အခုလိုမီးလောင်ကျွမ်းတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အောင်ကနှစ်သစ်9နှစ်သူ့ရဲ့မိန့်ခွန်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့အရေးကြီးပုံကိုအဓိကလေးထားပြီးပြောသွားပါတယ်။တီတီတာချင်းချောက်ပြောဆိုတာမျိုးဒါမှမဟုတ်သူ့နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ပြောဆိုတာမျိုးတွေမပါပါဘူးပလတ်စတစ်မြန်မာကိုင်းအစ်စ်သူ့ရဲ့အမှတ်တင်ကိတာဘေးနှစ်ဖက်ကိုရှင်းနေအောင်ညှပ်ထားတဲ့သဘင်ပုံစံနဲ့ကင်ကမိန့်ခွန်းပြောသွားပါတယ်ခင်ဗျာ
သတင်းချင်းချောက်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နှစ်သစ်ကူခါသမယမှာသောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပြေဝကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်နောက်နာရီကြမှာပြန်လည်ဆုံတွေ့ကြတာပေါ့ကျွန်မရှားဖောင်ပါ
This program has come to you from the Voice of America,
Washington.